ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တွေ့ဆုံဖို့ရှိပြီးဂျပန်နဲ့အမေရိကန်ကြားလူညုံရင်းဆိုင်ရာမဟာမိတ်ဖြစ်မှုရဲ့အရေးပါပုံကိုဂျပန်ဝန်ကြီးချုပ်ကအထူးအလေးထားပြောမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲမှာအနိုင်ရပြီးခဲ့ကဆိုရင်မစ္စတာထရမ့်ဟာကမ္ဘာခေါင်းဆောင်တော်များများနဲ့တယ်လီဖုန်းကတဆင့်စကားပြောပြီးပါပြီ။အဲ့ဒီအထက်မှာအီဂျစ်သမ္မတအက်ဘဒယ်ဖတ်တာအယ်စီစီ၊ဂျပန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းအခုဂျပန်ဝန်ကြီးချုပ်အာဘေနဲ့ကတော့ဇန်နဝါရီလမှာသမ္မတသက်တမ်းမစတင်ခင်ပထမဆုံးလူကိုယ်တိုင်တွေ့ဆုံတာဖြစ်ပါမယ်။အခုတွေ့ဆုံပွဲမှာအနာဂတ်အတွက်သူ့ရဲ့အမြင်ကိုမစ္စတာထရမ့်နဲ့ဆွေးနွေးကျင်တယ်လို့ဂျပန်ကနေမထွက်ခင်မှာမစ္စတာအာဘေကပြောပါတယ်။ယုံကြည်မှုပေါ်မှာသာမဟာမိတ်ကိုတည်ဆောက်လို့ရကြောင်းဒါကြောင့်အဲ့ဒီယုံကြည်မှုကိုသမ္မတထရမ့်နဲ့တည်ဆောက်ခြင်းကြောင်းအဲ့ဒီပေါ်အခြေခံပြီးကမ္ဘာငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အတူတကွလက်တွဲလှုပ်ဆောင်သွားခြင်းကြောင်းမစ္စတာအာဘေကပြောပါတယ်။